စ်အာဏာသိမ်းမှုအပေါ်စန့်ကျင်ဆန္ဒပြနေတဲ့တွေကိုဘေးရန်ရဲ့ကင်းအောင်လို့ခြေတန်းကနေအကာအကွယ်ပေးနေတဲ့လူငယ်တွေရန်ကုန်မြို့မှာရှိပါတယ်။အသက်20ဝန်းကျင်လူငယ်တွေစုဖွဲ့ထားတဲ့အဖွဲ့ကစစ်တပ်ရဲ့ရဲကဖြိုခွဲလာခဲ့ရင်ဆန္ဒပြပြည်သူတွေဘေးကင်းရာထွက်ပြေးနိုင်အောင်ရှေ့ကနေကြိုးစားကာကွယ်ပေးနေကြတာဖြစ်ပါတယ်။ပြည်သူကိုကာကွယ်တဲ့အဖွဲ့ကိုတည်ထောင်တဲ့လူငယ်ကသူတို့ဘာသာအခုလိုကာကွယ်ပေးနေရတယ်ဆိုတာကိုရှင်းပြထားပါတယ်။
ကျွန်တော်ဒီအချိန်မှာပေါ့နော်ရဲဆိုရလဲကျွန်တော်နိုင်ငံမှာမရှိဘူးစစ်သားဆိုရလဲကျွန်တော်နိုင်ငံမှာမရှိတဲ့အတွက်ကျွန်တော်ကပြည်သူကိုကာကွယ်ရမယ့်အဖွဲ့ဆိုပြည်သူကပြည်သူကိုကာကွယ်မယ်ဆိုပြီးတော့ကျွန်တော်ကကာကွယ်ရေးအဖွဲ့တစ်ခုအနေနဲ့ကျွန်တော်ဖွဲ့လိုက်တာပေါ့နော်အရေးပေါ်ကာကွယ်ရေးအဖွဲ့အနေနဲ့အနာကြတာကို February တစ်လလုံးကြီးပါတော့လုပ်တယ်ဗျပြီးတော့ကျွန်တော်တို့ဒီ February လပြည့်ရဲ့အချိန်မှာပြည်သူတွေပေါ့နော်ကျွန်တော်တချို့ကောင်တွေကဟိုဘယ်လိုရမလဲ9000ကျားကောင်တွေကဓာတ်တွေကငယ်ချင်းချောက်တာကိုမြင်တဲ့အချိန်မှာကျွန်တော်ကလက်မခံနိုင်တဲ့အတွက်ပြည်သူကိုကာကွယ်ရေးအဖွဲ့တစ်ခုဖွဲ့လိုက်တာဗျအော်နောက်တော့အရေးပေါ်ဖြစ်တဲ့နေရာထဲမှာကျွန်တော်ရှိပါရောအဲ့လိုဥပမာအပြင်ကျွန်တော်ဘလိုပုံစံနဲ့ဆိုရင်ဆန္ဒပြပြည်သူတွေနဲ့ရဲရင်ထိတိုက်တွေ့ရတဲ့အချိန်မျိုးမှာကျွန်တော်တို့ပြည်သူကိုမထိခိုက်ဖို့တပြည်သူအနေနဲ့ညာဖန်ဆီးခြင်းကင်းဝင်ဖို့တဲ့ကျွန်တော်တို့ကကာကွယ်ရေးအဖွဲ့တစ်ခုဖွဲ့လိုက်တာပေါ့နော်ပြီးတော့ကျွန်တော်ဒီအဲ့လိုမျိုးမတိုင်ခင်မှာလည်းကျွန်တော်9000ကျားကြီးပြည်သူကိုဓာတ်နဲ့ထိုးတာကြီးဟိုလေးဘဝညလာပစ်တာအဲ့ဒါကြီးကျွန်တော်ကလက်မခံနိုင်တဲ့အတွက်ကျွန်တော်ကနေပြီးတော့ဒီလိုမျိုးပြည်သူကိုထိခိုက်ခြင်းမခံနိုင်တဲ့အတွက်ကျွန်တော်ကကာကွယ်ရေးအဖွဲ့လုပ်လိုက်တာပါဗျာ
တော့ကာကွယ်ပေးတဲ့အဖွဲ့ဆိုတော့ကိုကရောပြန်ပြီးကိုထိလက်ရောက်ပြန်ပြီးသူတို့ကိုလှုပ်ဖို့ရည်ရွယ်ချက်ရှိတာလား
သူတို့ကတော့ကျွန်တော်တို့ကအသားနာအောင်လှုပ်တာမျိုးတော့မရှိဘူးဥပမာအဖြစ်ကျွန်တော်ရဲကြီးကနေရောကျွန်တော်တို့နဲ့ရင်းနဲ့အနည်းဆုံးကျွန်တော်တို့ကခိုက်တရားအကွာအဝေးထားတယ်သူတို့ဘက်ကနေပြီးတော့ပြည်သူအနေနဲ့ထိခိုက်နိုင်တဲ့အရာမျိုးဖြစ်လာကျွန်တော်မြင်ဝေးဝအောင်လှုပ်လိုက်တာမျိုးပြီးတော့ကျွန်တော်တို့ဒီလိုဖမ်းတဲ့အချိန်မျိုးတော့ကျွန်တော်အဖမ်းမခံအောင်ရှိရနေကာပြီးတော့ပြည်သူပြန်ရအောင်ဆွဲခေါ်တာမျိုးတွေဒါမှမဟုတ်ကျွန်တော်ဟိုကျွန်တော်ဥပမာညီကရှိမှာပေါ့နော်ရဲရနေပြီးတော့ထောက်ထားပြီးတော့ပြိမိသွားမျိုးရှိရဆိုရင်ကျွန်တော်ကအဲ့လိုသွားပြီးတော့ထုတ်ပြီးတာမျိုးလုပ်ပြီးပါဗျ
။မောင်လေးတို့လုပ်နေတဲ့အဖွဲ့မှာဟိုအဖွဲ့ဝင်တွေရောလူတွေအများကြီးပါဝင်ပြီးတော့အဲ့လိုကာကွယ်ပေးနေလားဟိုဘယ်နှခါလောက်အဲ့လိုမျိုးအကာအကွယ်ပေးခဲ့ဘူးလဲဆိုတာလည်းပြောပြပါလား
။ဟုတ်ကဲ့ဗျာဟုတ်ကျွန်တော်တို့အကာအကွယ်ပေးခဲ့ဘူးလားဆိုရင်ပေါ့နော်ကျွန်တော်ဥပမာအပြင်မတ်လ၂ရက်နေ့မှာဆိုရင်ကျွန်တော်ပြန်ကုန်မြို့ယူစနာပလာဇာကိုဖြိုခွင်းခံရတဲ့နေ့မှာဆိုရင်ကျွန်တော်တော့မဟုတ်ဘူးပြည်သူရင်အားကကျွန်တော်မရှိဘူးဆိုရင်300နီးပါးလောက်ရှိတယ်။အဲ့လို300နီးပါးလောက်ရဲတပ်ဖွဲ့အင်အားကသူတို့ပထမစစ်တမ်းအင်အားပေါ့နော်ဆက်ရောက်ဝင်းရင်မရှိရတော့ကျွန်တော်ဒီဆန္ဒပြပြည်သူတွေငင်းနေတော့ဆန္ဒဆက်ပြနေအဲ့ချိန်မှာကျွန်တော်ဒီရဲကား3စီးရောက်လာပြီးမှလာပြီးတော့သူတို့အတံပုံးနဲ့မြေယူပုံးနဲ့ရဘာကြီးနဲ့ပြစ်ပြီးဖြိုခွင်းတာမျိုးဖြစ်လာခဲ့အဲ့ချိန်မှာကျွန်တော်တို့အရှိရာဒိုင်းနေနဲ့ကာပြီးနေဒိုင်းနေနဲ့ကာပြီးတော့ကျွန်တော်အနောက်ကပြည်သူကိုပြန်ပြီးတော့ဘေးကင်းရလောက်ဖို့တော့ကျွန်တော်နောက်မှထားတဲ့လူ20ရာနဲ့အဲ့လိုထုတ်ပြရပါတော့အဲ့လိုလုပ်ပြီးနေကျွန်တော်အိမ်မှာဆိုလည်းအဖမ်းခံနိုင်ရခြင်းနဲ့ကျွန်တော်တို့ဒီရှေ့ရောက်တော့ဖမ်းခံအဲ့ဒီမှာကျွန်တော်အဖွဲ့ကကောင်းလေးတယောက်လည်းပါသွားပါတယ်။အဲ့ဒီချိန်မှာဆိုရင်ကျွန်တော်ကိုယ်နဲ့အိမ်ကအကန့်ကားတာကြီးရောဘတ်ဂျီမန်နာလေးရှိခဲ့တယ်။ကျွန်တော်အဖွဲ့မှာဆိုလည်းရောဘတ်ဂျီမန်နဲ့တူလေးရှိခဲ့တာ။ဒါနဲ့ရက်နေမှာပေါ့။ပြီးတော့ကျွန်တော်တောင်မွေတီတာလမ်းမှာပေါ့နော်ကျွန်တော်၄ချိန်ဒီဖြိုခွင်းခံတာကျွန်တော်အိမ်မှာဆိုနေ့ကင်းတနင်္ဂနွေနေ့စာရည်ညနေ9နာရီတော့ဒီ၄ကဒီဖြိုခွင်းခံရတယ်။အဲ့မှာဆိုပြည်သူတယောက်မှတော့ပါဝင်သွားခြင်းမရှိဘူး။ဒါမှကျွန်တော်ရဲ့ဒီဖြီးလမ်းထဲမှာရှိရလေတော့မပါဝါဘဲနဲ့ဖြီးလမ်းထဲဝင်ပြီးသွားတဲ့နှစ်ယောက်ကတော့အဖမ်းခံနိုင်ရတယ်။အကြီးမားဆုံးကာကွယ်ပေးရဆိုကျွန်တော်14ရက်နေ့ညဆိုရင်ကျွန်တော်ဒီတောင်နဂုံမှာပေါ့နော်တောင်နဂုံမှာကျွန်တော်ပြစ်ခတ်ခုချိုးခွင်းတဲ့နေ့အဲ့ဒီမှာဆိုထိခဲ့တဲ့ညလူတော့7ဦးနီးပါးတော့ရှိခဲ့ပေမဲ့ကျွန်တော်တို့အဲ့မှာဆိုရင်ကျွန်တော်ဒီတောင်နဂုံပြစ်ဆိုင်မှု EVG ရုံချင်းမှာဆိုတာတိုင်းကလူမျိုးလေးနှစ်ယောက်ကတော့ပြိမိနေရအဲ့သူကမမင်းမြင်လာနဲ့ပြစ်နေတဲ့အချိန်မှာဆိုကျွန်တော်တို့ဘေးကနေရောမိသက်ရှိဦးသုံးနာမျိုးတွေကာလာဘုံတွေသုံးနာမျိုးတွေပြီးရင်အတံဘုံတွေနဲ့သူတို့ကပြန်ပြီးလောက်ပြီးတော့ကျွန်တော်သွားပြီးအဲ့လူငယ်နှစ်ယောက်ဆက်ထုတ်ပြီးနိုင်ရပါကြ။ကာကွယ်မှုအနေနဲ့ဆိုကျွန်တော်ဒီတောက်လျှောက်ကိုလုပ်ခဲ့ရအများကြီးပဲ။ဆန်းချောင်းဆိုလည်းဆန်းချောင်းပေါ့နော်ကျွန်တော်မလာကုန်းပိတ်မိနေမလာကုန်းသွားထုတ်ပြီးရမျိုးအဲ့လိုလုပ်ခဲ့ပြီးပါတယ
်။ကိုယ်ကလည်းမထိခိုက်အောင်ဟိုကာကွယ်ကိုကာကွယ်ပေးနေတဲ့သူတွေလည်းအထိခိုက်နေအောင်လို့ရောဘယ်လိုမျိုးတွေဟိုပြင်ဆင်လဲချင်
းကျွန်တော်ဘယ်လိုပုံစံလုပ်လဲဆိုရင်အင်ဂျင်နီရောက်ပြီဆိုရင်ကျွန်တော်တို့နဲ့ပြည်သူနဲ့ဆိုကျွန်တော်အနည်းဆုံးကျွန်တော်နောက်မှာပေါ့နော်ဆေးပြီးခွာပြီးတော့နေထိုင်ကြပါသေးတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ဒီဆေးပြီးခွာရဲ့ချိန်မှာကျွန်တော်ကတဖြည်းဖြည်းချင်းကျွန်တော်ဒီအရှိမကျွန်တော်ဖယ်ကမှာဒိုင်းကိုင်နေလူလေးရှိတယ်။ဒီဒိုင်းနေမှာကျွန်တော်နောက်ဆုံးရတဲ့အချင်းကအရင်အချင်းတန်ကြန်ကြမမရှိဘူးတဲ့ကျွန်တော်ဆယ်ပြီးခေါ်အဲ့နာမျိုးပြီးရင်ကျွန်တော်သူတို့ဘက်ကနေပြီးတော့ပြန်လိုက်မယ်မြင်ဝင်ရှင်းမှုတော့ကျွန်တော်လောက်ကာမျိုးကြီးလမ်းကြောင်းဆိုရင်ကျွန်တော်ပြည်သူကိုကျွန်တော်အရင်ဆုံးစီရင်သွားတာပေါ့နော်ဘယ်လိုစီရင်သွားတော့ဟောလုံးဝသူပြည်သူကိုဆန္ဒပြပြည်သူကြောက်စိတ်ကိုလျှော့ရတယ်လျှော့ပြီးပါရင်သူတို့ကျွန်တော်အချင်းဘယ်လောက်ဆဲပေးနိုင်လဲမှန်သူတို့ဘက်ကချီတက်လိုက်မယ်ကျွန်တော်အချင်းဘယ်လောက်ဆဲပေးမယ်အဲ့ဒီဆဲပြီးတဲ့အချိန်မှာလွတ်အောင်ကြီးပါဒီမှာကျွန်တော်တို့ဖွဲ့နောက်ဆုံးတာပေါ့နော်အဲ့လိုမျိုးသူတို့တရားရှင်းကြတော့ plan လေးတယ်ပေါ့နော်ဒီဆွေကြီးတို့တရားရှင်းကြပြီးတော့ကျွန်တော်လောက်သွားဖြစ်တဲ့အတွက်ကျွန်တော်သွားလိုက်တဲ့နေရာတိုင်းမှာများသောအပြင်အထိတိုင်းမှုနဲ့ကျွန်တော်ဖိုင်းကြီးခံပြီးတော့ရော့နေပါခင်ဗျာပြောရမယ်ဆိုကျွန်တော်ဒါ training တစ်ခုကြောင့်လည်းပါတယ်ဒါပေမဲ့သူတို့လိုမျိုးတော့ကျွန်တော် CPU ဟာကျွန်တော်နေကျင်ထားလူမဟုတ်တဲ့တော့ဟိုတချို့နေရာလေးမှာလိုအပ်ချက်တွေရှိနေရှိမှာပေါ့နော်ဒါပေမဲ့ကျွန်တော်ရဲ့အတီးတိတ်မှာတော့ကျွန်တော်အဖွဲ့မှာရှိရ54ယောက်နဲ့အတီးတိတ်က ပြည်သူကိုကာကွယ်ပေးဖို့အတွက်အဓိပ္ပာယ်ရှိရဖြစ်တယ်ပြည်သူပေးခြင်းမှာကျွန်တော်54ရာလောက်နောက်ဆုံးတာပါခင်ဗျအဲ့
တော့အဲ့လိုမျိုးပေါ့နော်ပြည်သူကိုကာကွယ်ပေးတဲ့အဖွဲ့ကိုလုပ်တဲ့အခါမှာမောင်လေးတို့လုပ်တဲ့အခါမှာဒီလိုမျိုးဟိုကာကွယ်ခြင်းနဲ့ဆိုပြီးတော့မှပါဝင်လာတဲ့လူတွေရောတော်တော်လေးစိတ်ဝင်စားချင်တာတွေ့ရလားရှင်
ကျွန်တော်ရှိမှလည်းအဖွဲ့ကြီးတစ်ခုရှိခဲ့ပေါ့နော်အဲ့ဒီအဖွဲ့ကြီးမှာဆိုတော့အမားကြီးလေးတစ်ခုဖြစ်တဲ့ပြည်သူတော်တော်များမယုံမကြည်လို့ရှိရဲဒါပေမဲ့ကျွန်တော်အဖွဲ့ကတနေရာသွားလိုက်ဥပမာကြောင်မြောင်းသွားတာမျိုးဆန်းချောင်းသွားတာမျိုးပြန်ကျွန်တော်ဒီတခြားနေရာလေးသွားနေရင်ဒါမြန်မာပလာတာလိုမျိုးသွားနေရင်ဆိုရင်ဒါကျွန်တော်အဖွဲ့ရဲ့လှုပ်ရှားမှုမြင်ပြီးဆိုရင်ဒါသဘောကျတယ်လာကြောင်းရည်တွေလို့ဖြစ်ရဲဒါပေမဲ့ကျွန်တော်မှာအဓိကအရင်ကျွန်တော်ဒီအလူရှင်လင်းလက်သိမ့်မရှိသေးဘူးနောက်ပြီးကျွန်တော်မှာ budget အင်အားလည်းနည်းပြီးတော့ကျွန်တော်နံပါတ်တော့ခဏပိတ်ထားပါတယ် join နေတဲ့လူတွေကအရင်များတယ်ဒါပေမဲ့အခုကျွန်တော်မှာတော့ပြန်ပြီးပြင်ဆင်ထားမျိုးရှိပါတယ်ဒါကြောင့်လည်းကျွန်တော်တဖြည်းဖြည်းနဲ့ဒီတိုက်ပွဲကကျွန်တော်တိုက်ယူမှာရမယ်အနေအထားဖြစ်တဲ့လည်းကျွန်တော်လူငါထဆူလို့ရှိပါခင်ဗျအဲ
့တော့အဲ့လိုမျိုးလှုပ်တဲ့အခါမှာပေါ့နော်ဒီလိုမျိုးလှုပ်ပေးနိုင်ဖို့အတွက်ကိုဟိုလူအင်အားပေါ့နော်ပစ္စည်းအင်အားကရောဘယ်လိုမျိုးစုစည်းပါလဲရှင
်အဲ့ရာကျတော့ကျွန်တော်ကကျတော့ Facebook ပေါ်မှာပေါ့နော်ကျွန်တော်အနေနဲ့ရောဒါဟို group name တော့မပြောတော့ဘူးပေါ့နော်ဒါဟိုကျွန်တော် group အနေနဲ့ page name လေးထောင်ထားတာမျိုးရှိရဲပြီးတော့ကျွန်တော်ဟိုကျွန်တော်အလူငွေလေးရလေးရှိဒါပေမဲ့အလူငွေကတော့အများကြီးရတော့မဟုတ်ဘူးကျွန်တော်ရဲ့အတီတွေက3-5ဦးလောက်ကလူလာမျိုးတွေလောက်ပဲကျွန်တော်ကအဲ့ဒီဥစ္စာကိုကျွန်တော်ရဲ့ဒီ professional life ကရရဲပေါ့နော် work ကနေပြီးတော့ရရဲလာတာလေးနဲ့ကျွန်တော်ပေါင်းပြီးတော့ပစ္စည်းတွေဝယ်တာမျိုးလုပ်တာမျိုးလုပ်ပါခင်ဗျပြီးရင်ကျွန်တော်ကိုယ်ရင် training ပေးတာမျိုးကိုယ်ခံပညာကိုကျွန်တော်ဒါဟိုကျန်းမာရေးလေ့ကျင့်တာဖြစ်တဲ့သင်ခါဖြစ်တဲ့တော့ကျွန်တော်ဒီပြည်သူတို့လုပ်တဲ့အရာမျိုးမှာကျွန်တော်ကာကွယ်နိုင်တာမျိုးကြီးကျွန်တော်ဖရဲလူတွေလည်းကျွန်တော်တရားပြန်တင်နေ training တရားပေးပြီးတော့ကျွန်တော်ဟိုအတက်နိုင်ဆုံးကြိုးစားပြီးကာကွယ်ပေးရပါတော့ဒီကြားတစ်ခုကတော့တို့ဘက်ကလက်နက်တွေနဲ့ဟိုလိုရောလူတွေရှိရတဲ့အတွက်ကျွန်တော်ဒါကြီးစေကတော့ကျွန်တော်ဘက်ကတော့ဒါကာကွယ်နိုင်မှုတက်ကတော့တော်ချောင်းစဉ်းစားရင်တွေးနေစဉ်းစားကြည့်မှလည်းကျွန်တော်အတက်နိုင်လို့ကြိုးစားပြီးကာကွယ်ပေးပါခင်ဗျအဲ့လို
အခုမောင်လေးတို့ဒီပြည်သူတွေအကာအကွယ်ပေးနေတဲ့အဖွဲ့အနေနဲ့ပေါ့နော်အခုဒီလိုကာကွယ်ပေးတဲ့နေရာမှာရောဘယ်လိုမျိုးတွေလိုအပ်ချက်တွေရှိတယ်လို့ရောပြောလို့ရလားရှင
်လိုအပ်တာကတော့ကျွန်တော်ဥပမာပြင်ကျွန်တော်ဆိုရင်ဒါကြီးကျွန်တော်ဒီ verse ကြီးဆိုရင်ကျွန်တော်ဒါ online မှာတည်တဲ့ verse ကြီးကိုကျွန်တော်ရောကာတာရိုက်ထည့်ထားလို့ပြီးရင် sticker ရိုက်ထည့်ပြီးတော့တောင်းတာမျိုးတွေလောက်ပါပေါ့နော်ဟုတ်အဲ့တော့တို့တနက်ပြလိုက်တဲ့ချိန်မှာကာလာမကာလာအတိကျတော့မသိနိုင်ဘူးကျွန်တော်ရောဘာကြီးရောဖုန်းကကာနေတာပေါ့နော်အဲ့တော့ဟိုကျွန်တော်အတက်အနေနဲ့ဒီပတ်သက်မဲ့50-50ရဟိုင်းတော့တော့ရှိရဲပြီးရင်ကျွန်တော်ဒီမျက်ရည်ပုံကာဖို့တော့ပြင်ကျွန်တော် gas mask လို့ခေါ်ရကျွန်တော်ဒီနှာခေါင်းအတက်ယူနိုင်အောင်ကောက်ကလေးရဲ့ဥစ္စာလေးလိုမယ်ခင်ဗျပြီးတော့ရင်ကျွန်တော်ဒီအခုနောက်ပိုင်းမှာဆိုရင်ဒါအကြံဖက်အဖွဲ့ကြီးကပြစ်ခတ်နေရမှာဆိုကျွန်တော်ဟာ hard shot ယူဆိုအဓိကပြစ်တာဖြစ်တဲ့အတွက်ကျွန်တော်ခေါင်းကာကွယ်နိုင်နေပေါ့နော်အောက်ထုတ်ရင်အကောင်းကောင်းလေးပေါ့နော်ဒီမပေါက်တော့တဲ့အောက်ထုတ်မျိုးလေးတော့အနည်းငယ်လိုအပ်ချက်ရှိပါခင်ဗျာကျွန်တော်ကတော့ကျွန်တော်တို့ကအတက်နိုင်တဲ့ကြိုးစားပြီးကာကွယ်နေပါခင်ဗျာ
နောက်တစ်ခါပေါ့နော်အခုလိုမျိုးဒီဆန္ဒပြတဲ့ပြည်သူတွေကိုကိုကကာကွယ်ပေးတဲ့အခါမှာပေါ့နော်အခုလိုအကာအကွယ်ပေးနေတယ်ဆိုတာကကိုယ့်ရဲ့အသက်ကိုယ်တော်မှဒါဟိုထိခိုက်နိုင်တဲ့အခြေအနေမျိုးနဲ့လုံနေတာဖြစ်ပါတယ်ဆိုတော့ဘာဖြစ်လို့ဒီလိုမျိုးကိုယ့်အသက်ကိုယ်တော်မှဆွန့်ပြီးတော့ဒါမျိုးကာကွယ်တဲ့အလုပ်ကိုလုပ်နေတာလဲဆိုတာလည်းသိပါရစေ
အားကြောင့်ကျွန်တော်ဒီလောက်ကိုရွေးချယ်လိုက်ရဲဆိုကျွန်တော်ဒီ February ဒီရက်နေ့မနက်ခွန်းအချိန်ကိုကျွန်တော်အဲ့ရနိုးတဲ့အချိန်ကစပြီးတော့ကျွန်တော်တို့နိုင်ငံကဟိုကျွန်တော်လူငယ်တွေပေါ့နော်လူငယ်တွေရဲ့ခွင့်လန်းတွေကြောက်ဆုံးသွားပြီကျွန်တော်တို့တန်ဖိုးထားတယ်ကျွန်တော်တို့လေးရအားကြခဲ့တဲ့ Nobel ဆုရှင်ခေါင်းဆောင်တဦးလေးဆုံးရှုံးသွားပြီအဲ့ရနောက်ပြီးတော့ဒါမတရားမှုတစ်ခုပေါ့နော်ဒါကျွန်တော်ကလက်မခံနိုင်ဟောမတရားတဲ့ရာကိုကျွန်တော်ကလက်မခံနိုင်တရားတော်နည်းနဲ့နိုင်ငံရှိခဲ့တဲ့ကျွန်တော်တို့သတ်မှတ်ထားတဲ့အစိုးရကိုမတရားတဲ့အနာဒိအစိုးရကဒီလိုမျိုးလုပ်ယူသွားတာကျွန်တော်ကလက်မခံနိုင်လက်မခံနိုင်တဲ့အတွက်ကျွန်တော်လမ်းပေါ်ထွက်လာခြင်းငင်းရတာဆန္ဒပြရတဲ့လူမျိုးတွေစီလီယံကိုကောင်းကောင်းမလုပ်နိုင်တဲ့လူတွေကိုလက်နက်နဲ့ချိန်ချောက်တာဆန္ဒရှင်တွေမျိုးကျွန်တော်ကရိုက်နှက်တဲ့လူဖွဲ့တွေတခုဟိုပတ်ဆံပြီးခိုင်းနိုင်မျိုးတွေမြင်ရချင်းမှာကျွန်တော်ဒါကိုလက်မခံနိုင်တော့လက်မခံရင်တော့ကျွန်တော်ဒီဖွဲ့လေးကိုထူထောင်မှုကြိုးစားရဲကြိုးစားပြီးတော့ကျွန်တော်နဲ့စိတ်တူကိုယ်တူဟိုအဲ့လိုလူမျိုးကိုကျွန်တော်ပူပေါင်းပြီးတော့ကျွန်တော်ဒီဖွဲ့ကြီးတခုလုပ်လိုက်တယ်ကျွန်တော်အခုလိုလုပ်နေရတဲ့အတွက်လည်းကျွန်တော်ကိုကျွန်တော်လည်းဝမ်းတာတယ်ဒါပေမဲ့ဟိုကျွန်တော်တို့အာသာနီဖြစ်ချင်လို့လည်းမဟုတ်သူရဲကောင်းဖြစ်ချင်လို့လည်းမဟုတ်ဒါပေမဲ့ကျွန်တော်တို့မှန်တဲ့ဘက်မှာယက်တီရမယ်အတိအကျရှိတဲ့ကျွန်တော်ဒီလောက်ကိုရွှေ့ချင်ရပါခင်ဗျဟိုအတက်ကတော့ကျွန်တော်ဆန္ဒပြောခဲ့တယ်လို့ပေါ့ဟိုကျွန်တော်တို့ဒီလမ်းကိုရှောက်လိုက်တာကတေဖို့တစ်ခါရခိုင်တော့90ခိုင်နဲ့တေးကြပြီးသားဒါပေမဲ့အဲ့ဒီဒီမှာမှာကျွန်တော်ဟိုအားလုံးနဲ့လည်းဒီကိမှုတော့အရေးကြီးအောင်ကျွန်တော်ကြိုးစားရဲကျွန်တော်ကိုလည်းဖြစ်ဖြစ်ဖို့တော့အဓိကထားပြီးလုပ်ပါ
ပြည်သူကနေပြည်သူကိုကာကွယ်ပေးတဲ့အဖွဲ့ကိုတည်ထောင်သူ generation ဒီလူငယ်တယောက်ဖြစ်ပါတယ်။ပြည်သူတွေကိုအကာအကွယ်ပေးနေချိန်မှာစိုးရိမ်စိတ်ရှိနေတဲ့ကြောက်စိတ်တော့မရှိပါဘူးလို့လည်းသူကပြောပါတယ်ရှင်။ကျွန်မဆုမြတ်ပါပါ။